ပကိုယ်တိုင်ကြောက်ကြီးမြို့နယ်မှာအပြည့်ရလက်နက်ကန်ဖွဲ့ကန်ယူကရင်မြို့သားစီယုံလျောက်ခံတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါပကိုယ်တိုင်ကြောက်ကြီးမြို့နယ်မှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ဒေသတွင်းမှာခြေပြုထားတဲ့ကန်ယူတပ်မဟာတုံးတပ်ဖွဲ့တို့ဒီတစ်ပတ ตัวพ่อเบะแม่มาบอกว่าเนาะแม่มาแต่เบื่อตัวเบื่อเฉยเลยตั้งมาตัวนี้ก็ผู้ชีเต้สองวันเลยหัวกาดจีบเนาะแม่มาพี่แค่เนี่ยเ
ฉยเฉยเฉยเฉยตรงเนี่ยจะใจตัวไอ้แม่บอกมาที่เจ้ามุ่งชีเนี่ยไอ้มีเจ้าจีมีเต้ตัวพ่อพ่อเดินแล้วเนี่ยเสด็จเราเจ้าจีเนี่ยมีเต้ย้ามาเบะเฉย
သက္ကမှုတွေဖြစ်ပေါ်ရကမြန်မာစစ်သားတွေထပ်မံရောက်ရှိနေတာကြောင့်တိရကံတွေကြားစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။လက်တလောတိုက်ပွဲတွေကြောင့်ဘကူတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖာပေါ်မြို့နယ်ကြားကာလန်ဘေးရွာတို့ကတိရကံ900လောက်ဘေးလွတ်ရာသိမ်းရှောင်နေရတယ်လို့လည်းတိရကံစောစုမြင့်ကဆက်ပြောပါတယ်။
ဒီတမ3နဲ့တမ5ကြားမှာပေါ့နော်။အဲ့မှာရှိတဲ့ပြည်သူ900ကျော်ရှောင်ပြေးနေရတယ်ပေါ့နော်။ဒီရသလာတော့အခုလောလောဆယ်သူကဒီအဲ့ဖောက်တဲ့လမ်းနဲ့နီးလို့ရှိရင်တော့သူကနည်းနည်းဝေးတဲ့နေရာဒီလောက်ပဲသူတို့ကြည့်ရတာပေါ့ဟိုစခန်းလို့ပါညာကြည့်ကြတော့အဲ့လိုတော့မရှိဘူးပေါ့
ပြီးခဲ့တဲ့2020ပြည့်နှစ်ကုန်ဒီဇင်ဘာ28ရက်နေ့နဲ့ဒီနှစ်ဆန်းဇန်နဝါရီလ2ရက်နေ့မှာလဲပဲခူးတိုင်းညောင်လေးပင်ခရိုင်မုံမြို့နဲ့ကြောက်ကြီးမြို့နယ်နယ်မြေဖြစ်တဲ့ခုတ်ပူစောမီလူခဲကခုနဲ့ခဲတဲ့ကျေးရွာအုပ်စုတွေမှာ KNU နဲ့မြန်မာစစ်တပ်တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်ခုတ်ပူစောမီလူခဲကခုနဲ့ခဲတဲ့ကျေးရွာအုပ်စုတွေမှာတပ်ဆွဲထားတဲ့မြန်မာတပ်စခန်းတွေပြန်လည်ရုပ်သိမ်းပေးဖို့လဲဇန်နဝါရီ4ရက်နေ့ရက်စွဲနဲ့ညောင်လေးပင်ခရိုင်ကရင်လူမှုရေးရာဖွဲ့ကနေသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ဒေတာခန့်လေးပေါ်ချင်းချောင်းလာတဲ့လက်နက်ကန်ပြိပခတွေရက်စဲဖို့ကိုလည်းဒေတာခန့်လူမှုအခြေပြုဖွဲ့စည်းတစ်ခုဖြစ်တဲ့အရဖက်ပြေကတိုက်ကိုက်မှုစောက်ကြီးရေးကော်မတီဝင်ဦးထူးဘလက်ကပြောပါတယ
်ပြိပခဖြစ်တော့နှစ်ဖက်လက်နက်ကန်ကတော့သူ့ဟာနဲ့သူကတော့ဘာမှပြဿနာမရှိဘူးကျွန်တော်တိုင်းရင်းသားဒေတာခန့်တွေပဲဒုက္ခရောက်မှာဒါထုံးဆောင်မယ်ပြိပခမဖြစ်ဘူးကျွန်တော်တို့ကလည်းအဲ့ဒါပဲညှော်လင့်နေ
ကြောက်ကြီးမြို့နယ်ပြင် KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားဖာပေါ်ခရိုင်မှာလည်းစစ်ရေးတင်းမာနေပါတယ်။ KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တပ်မတော်ပြောခွင့်ရသူကိုဆက်တွယ်ဖို့ကြိုးစားပေမဲ့မရခဲ့ပါဘူး။အစိုးရနဲ့ NCA ပြည်ရပြည်တဲ့နောက်ပိုင်း KNU ထိန်းချုပ်ရာဒေသတွေမှာတပ်မတော်ကသံစကန်းတစ်တီစောက်တာဆက်ရန်နေရာတွေနဲ့လမ်းဖောက်လုပ်နေတဲ့လောက်ရတွေကြောင့်စစ်ရေးတင်းမာမှုတွေပေါ်ပေါက်တာလို့လဲ KNU ဖာပေါ်ခရိုင်တပ်မငါပြောခွင့်ရပတူမမန်းကပြောပါတယ်
နောက်ဆုံးချိန်ကြီးကတော့ဒီထိတွေ့မှုတော့ရှိတုံးပဲပြောရမှာပေါ့နော်။ဗမာစစ်တပ်ကလည်းဒီသင်္ကန်းတွေတိုးလာတယ်၊ကားတန်းတွေနဲ့တက်လာတယ်၊ဆိုတော့လမ်းဖောက်တာတွေလည်းလုံလာတဲ့ခါကျတော့ထိတွေ့မှုတော့ရှိနေတယ်လို့ပဲပြောရမှာ။အဲ့လိုမျိုးလားလုံနေမယ်ဆိုတော့ထိတွေ့မှုတော့ရှိနေဥမာပဲလို့ပြောရမှာဖြစ်တယ်။
တပ်စခန်းတစ်တီဆောက်တာအစိုးရအုပ်ချုပ်ရေးရန်တရားစင်ဆက်မပြဝင်ရောက်လာမှုတွေဟာဖက်ဒရယ်ပြည်ထောင်စုရဲ့အနှစ်ဒါရကိုစန့်ကျင်တဲ့လို့ရလို့မနေ့ကကြားရောက်တဲ့ကရင်နှစ်သိကူးနေ့မှာ KNU ရဲ့လက်နက်ကန်တပ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ကနေကရင်မျိုးသားတွေနဲ့လူငယ်ထုတွေကိုပေးဖို့တဲ့အိတ်ဖွဲ့ပေးစာမှာဖော်ပြထားပါတယ်။ KNU တပ်မ9ခြေစိုက်ရာဖားပုံခရိုင်မှာမြန်မာစစ်တပ်တပ်စခန်းတွေပြီးခဲ့တဲ့နှစ်ကနောက်ဆုံးသာရုပ်သိမ်းပေးဖို့ KNLA ကနေကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေတာပါ။လက်ရှိ KNU တပ်မ9ဖားပုံခရိုင်တပ်မ3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသိမ်းမှနေတယ်လို့တပ်မ3တထုံခရိုင်ဘီလင်းမြို့နယ်ဘက်မှာလည်းထိတွေ့မှုတွေကြိုးကြားဖြစ်ပွားနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။